ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးနဲ့ထိတွေ့မှုရှိခဲ့တာကြောင့်အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုအခုအခါတည်တံ့ခွဲခြားနေထိုင်နေကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဗိုလ်တုံးလေးကကြေညာပါတယ်။ဆန်သက်စစ်ဆေးအပြီးမှာသူ့မှာရောဂါကူးစက်မှုမရှိဘူးလို့လည်းပြောပါတယ်။လောလောဆယ်မှာနိုင်ငံကြီးဝန်ကြီးဌာနစီးအဖွဲ့ကဝန်ကြီးမိုက်ပွန်ပီယိုရဲ့အခြေအနေကိုသတိထားပြီးစောင့်ကြည့်နေတယ်လို့လည်းနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။သူနဲ့ထိတွေ့ခဲ့သူဘက်တီဘောဝါဆိုရာကိုပုဂ္ဂိုလ်ရေးလုံခြုံမှုဆိုင်ရာအကြောင်းပြချက်နဲ့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးနဲ့ဝန်ကြီးပုံပီယိုဘယ်လိုထိတွေ့ခဲ့သလဲဆိုတာကိုလည်းမသိရသေးပါဘူး။အင်္ဂါနေ့တုန်းကတော့နိုင်ငံရေးဝန်ကြီးဌာနအားလိုက်ရဲ့ပါတီအခမ်းအနားတစ်ခုကိုအဆောက်အုံအတွင်းမှကျင်းပခဲ့ပါတယ်။ဒါပေမဲ့ဖိတ်ကြားခံရသူ900လောက်မှဒါဇင်အနည်းငယ်လောက်သာတက်ရောက်ခဲ့တယ်လို့လည်း Washington Post သတင်းစာကပြောပါတယ်။အမေရိကန်နိုင်ငံမှာအခုခါကာဝတ်ဆေးတွေစတင်ထိုးနှံနေပြီဆိုပေမဲ့လည်းကူးစက်မှုနှုန်းကတောင်းတဲ့ချီမြင့်တက်နေစေဖြစ်ပါတယ်။ American ပြည်သူ 16.8 သန်းယောဂကူးစက်ခံရပြီးလူပေါင်း 3,400 ကျော်သေဆုံးခဲ့တယ်လို့ John Hopkins တက္ကသိုလ်စီးရင်တွေမှာဖော်ပြထားပါတယ်။